ကွန်ဝေကတ်ယောဂါကာလမအခက်ခဲကြုံနေသူတွေပြန်ဆက်ရမယ်အသေးစားချင်းတွေကိုယာယီဆိုင်ငံထားဖို့အစိုးရကကြေညာလိုက်တဲ့အပေါ်တောက်ပြန်ချက်တွေကိုပြောပြပါမယ်ကျွန်မအကနွန်ပါကယောဂကာလမှာအသေးစားချင်းငွေလုပ်ငန်းတွေအနေနဲ့နိုဝင်ဘာနဲ့ဒီဇင်ဘာထိချင်းငွေတွေကိုပြန်လည်မကောက်ခံပဲယာယီဆိုင်ငံထားဖို့အစိုးရကညွှန်ကြားလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကလည်းကွန်ဝေးကယောဂကူးစက်မှုတွေများတဲ့ရန်ကုန်တိုင်းပဲခူးတိုင်းနဲ့ရခိုင်ပြည်နယ်တွေမှာကျွဲကြံတွေဆိုင်ငံပေးဖို့ဆောင်ရွက်နေကြောင်းတနင်္လာနေ့ညအွန်လိုင်းမိတ်ခွန်မှာထည့်သွင်းပြောဆိုထားပါတယ်
။ကျွန်တော်နိုင်ငံရဲ့ငွေရေးကြီးအခြေအနေရပါတော့အရင်မြင့်အခြေအနေရဆင်ဒီတိုင်းပြည်လုံးကိုတော့ကျွန်တော်တို့ဒီကိစ္စမှာကူညီလို့မရပါဘူး။ COVID ရောဂါပြန်ပွားမှုလည်းအများဆုံးဖြစ်ပြီးတော့လူဦးရေလည်းများတဲ့ပြည်နယ်တစ်ခုနဲ့တိုင်းတစ်ခုကိုကျွန်တော်တို့ရွေးပြီးတော့အဲ့ဒါတော့ရခိုင်ရဲ့ပဲခူးရဲ့ရန်ကုန်ရဲ့ပေါ့နော်။ရွေးပြီးတော့အဲ့ဒီမှာဆိုလို့ရှိရင်အဲ့ဒီကဒီအသေးစားငွေချေးအဖွဲ့စည်းတွေကိုကျွန်တော်တို့အစိုးရအဖွဲ့နဲ့ညှိပြီးတော့ပြည်သူတွေအနေနဲ့ပြန်ပြီးတော့ဆက်မယ်ပြည်သူတွေအနေနဲ့ဆိုင်ကပေးဖို့ဒီကြွေးပြန်ပြီးတော့ဆက်ချင်ကိုဆိုင်ကပေးဖို့အစီအစဉ်ကိုကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်နေပါတယ်ဒီလိုကျမတို့ချင်းချင်းဝင်လိုအပ်တဲ့ပြည်သူများမိမိတို့ရဲ့စီးပွားရေးလုပ်ငန်းလေးတွေကိုပံ့ပိုးဖို့အတွက်ချင်းဝင်လိုအပ်တဲ့ပြည်သူများရနိုင်ဖို့အတွက်အစီအစဉ်လေးလည်းကျမတို့ဆက်ပြီးတော့ဆွေးနွေးနေပါတယ်ဒါမကြမီကျမတို့နှစ်ပတ်သုံးပတ်လောက်အတွင်းမှာဒီလိုအစီအစဉ်လေးရှိတဲ့ဆိုတော့ကျမတို့ပြည်သူတွေကိုတင်ပြနိုင်မယ်လို့ကျမတို့မျှော်လင့်ပါတယ
်ကယောဂါကာလချင်းငွေတွေပြန်ဆက်ဖို့အခက်ခဲရှိသူတွေအတွက်ရည်ရွယ်ပေမဲ့အတင်းစားချင်းငွေလုပ်ငန်းရှင်တွေကြားမှာတော့အစိုးရရဲ့အစီအစဉ်အပေါ်စိုးရိမ်တဲ့သဘောလည်းရှိနေပါတယ်မန္တလေးတိုင်းကအသေးစားချင်းငွေလုပ်ငန်းရှင်တော်ခင်တက်မော်ကတော့အစိုးရရဲ့အစီအစဉ်ကြောင့်လုပ်ငန်းရှင်တွေဘက်မှအခက်အခဲတွေကြုံတွေ့နိုင်တယ်လို့ပြောပါတယ်
။တချို့ကတကယ်အဆင်မပြေတာ။တချို့ကတော့ဒါကိုအခွင့်အရေးတစ်ခုအနေနဲ့ယူပြီးတော့မပေးချင်တာ။အဲ့လိုမျိုးတွေရှိတဲ့အခါကြောင့်လို့ရှိရင်တို့တကယ်အဆင်မပြေတဲ့လူတွေကကျမတို့ကညှိနှိုင်းပြီးတော့ကျမတို့ရက်ရွှေ့ပေးတာတို့ကတော့လုပ်ပေးတဲ့အခါမှာအဆင်ပြေတယ်။မပေးဘူးမပေးချင်တဲ့လူတွေကကြတော့သူတို့ကိုယ်တိုင်မပေးတာလည်းမဟုတ်ဘဲနဲ့ပတ်ဝန်းကျင်ကမပေးအောင်လို့လှုံ့ဆော်တဲ့အခါကျတော့ကျမတို့လုပ်ငန်းတွေအနေနဲ့ကအရန်အခက်အခဲရှိပါတယ
်။ချင်းငွေတွေပြန်ရမှသာနောက်လူတွေပြန်ချင်းနိုင်မှဖြစ်တာကြောင့်ဆိုင်ငန်းထားမယ်ဆိုရင်လုပ်ငန်းရှင်တွေလုပ်ငန်းတွေပြန်လဲပက်ဖို့အခက်အခဲရှိတယ်လို့လည်းပြောပါတယ်။ကယောဂါကြောင့်အင်ဂျင်မထရညွန်ကြားချက်တွေထုတ်ပြန်ထားတဲ့ရန်ကုန်တိုင်းကအသေးစားချင်းငွေလုပ်ငန်းရှင်ဦးဝင်းထက်မောင်မောင်ကတော့လုပ်ငန်းရှင်တွေအတော့စိန်ခေါ်မှုတွေကြုံရမှာဆိုရင်လည်းလို့ပြောပါတယ်
။ဟိုဒီမှာရဲ့စိန်ခေါ်မှုတွေအများကြီးအခက်အခဲတွေကြုံလိုက်ရပါတယ်။အထူးသဖြင့်တို့ညွန်ကြားချက်အရာပေါ့နော်ရန်ကုန်နဲ့ဟိုရခိုင်ရယ်ပဲခူးရယ်ပေါ့နော်။ဆိုတော့အဲ့ဒီမှာရှိတဲ့အသေးစားချင်းငွေလုပ်ငန်းတွေအကုန်လုံးကတောက်ခံမှုတွေကိုရန်နာပါဆိုပြီးတော့ဒီ၃တိုင်း၃တိုင်းအနေပြီးတော့ကျွန်တော်အဓိကအပြင်ဟိုဟာပေါ့အခက်အခဲတွေအများကြီးကြုံရတယ်ပေါ့။အဲ့တော့အဓိကအခက်အခဲတွေကဘာရှိလဲဆိုတဲ့အခါကျကျွန်တော်တို့ကဒီနှစ်လအတွက်ပေါ့နော်ဟိုကျွန်တော်တို့ကဒီပုံမှန်အားဖြင့်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ထုတ်ချရဲ့ customer တွေရှိရနေပြီးတော့မှရတဲ့ဝင်ငွေရဲ့နောက်ပြီးလို့ရှိရင်ကျွန်တော်တို့ထုတ်ချရဲ့ငွေပေါ်မှာပြန်ကောက်ရတဲ့ငွေရမှာတစ်ဆင့်ကျွန်တော်တို့ပြန်ပြီးတော့ဟိုကိုယ့်ရဲ့ client ကိုပြန်ပြီးတော့ထုတ်ချရတာဆိုတော့အဲ့ဒီ mechanism တစ်ခုတော့ကျွန်တော်တို့ဒီနှစ်လလုံးဝရပ်သွားပါတယ်
အစိုးရကတော့ကပ်ပေးကာလအခက်ခဲကြုံနေရသူတွေကိုအကျွေးကြံတွေပြန်ဆက်ဖို့အတက်အကျပြင်အားပေးတာမျိုးမလုပ်ဖို့နဲ့မလိုက်နိုင်ရင်အရေးယူမှဖြစ်ကြောင်းနဲ့သတိပေးထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ online မိတ်ခွန်းမှာတော့အခြေခံလူတန်းစားတွေအပါအဝင်မြန်မာပြည်သူတွေကြားချင်းငွေလိုအပ်ချက်တွေရှိနေတာကိုလည်းနားလည်သဘောပေါက်ကြောင်းနဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့လည်းစီစဉ်နေကြောင်းထည့်သွင်းပြောဆိုထားပါတယ်ရှင်။ကျွန်မအကနော်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်။